ဟုတ်ကဲ့ဒေါက်တာဇေယသက်ခင်ဗျာကျွန်တော်တို့မကြာခင်မှာနှစ်သစ်ကူတော့မှာပေါ့နော်အဲဒီခါကျတော့နှစ်သစ်အတွက်စံပါရည်နဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်မှာစစ်ခဲ့တဲ့ပုံမူတည်ပြီးတော့ဟိုအကောင်းဆုံးကျမ်းမအောင်ဘလို့နေတဲ့ထိုင်တဲ့နာကိုအဓိကပြောမှာမို့ပြီးခဲ့တဲ့နှစ်မှာအဓိကကတော့ COVID-19 မျိုးစုံဖြစ်ခဲ့တာပေါ့ဆရာနော်အဲဒီတော့ဒီကူးစက်ယောဂရဲ့အဓိကဖြစ်ခဲ့မှုကိုပြည်သူများခံစားခဲ့ရတဲ့အနေအထားမှာလာမဲ့နှစ်အတွက်ကောပေါ့နော်ဘလို့အကောင်းဆုံးကျမ်းမာရေးအတွက်တန်လိတန်ချတင်လဲဆိုတာကိုကြောက်မှမို့အဓိကဘာစပြီးတော့အရှင်းပြခြင်းလဲဆရာကြီ
းလောလောလတ်လတ်ပေါ့နော်ကျွန်တော်တို့သိလာရတဲ့အချက်လေးတွေတချို့မူတည်ရဲ့နောက်တစ်ခုကတော့ကျွန်တော်တို့ဗမာနိုင်ငံမှာတော့တချို့ကိစ္စလေးတွေကတော့တက်စ်လုပ်လို့တော့မရသေးဘူးပေါ့ကျွန်တော်တို့ဒီနှစ်မှာအရင်နှစ်တွေနဲ့မတူဘူးပေါ့နော်ဒီနေ့နဲ့လည်းဖတ်မိပါကျွန်တော်တို့က try virus physics ဆိုပြီးတော့ကျွန်တော်တို့သုံးနေစကလုံးလေးတွေ့လာမှာပါပါလဲဆိုတော့ကျွန်တော်တို့ virus သုံးကောင်ပေါ့နော်ဒီ RSV ဆိုတဲ့ respiratory syncytial virus ပေါ့လေဒါကတော့အရင်တော့ကလေးတွေမှာပဲတာမန်နှာစီးချောင်းဆိုးယောဂါလေးတခုလို့သတ်မှတ်ခဲ့တာပေါ့ပြီးတော့လည်းဘာမှ treatment ရလို့တော့မမေ့မရှိပါဘူးဒါပေမဲ့တချို့သောကျွန်တော်တို့ immune မကောင်းတဲ့ကလေးတွေရှိပါတယ်မွေးလာခဲ့တဲ့ကလေးတွေကျွန်တော်တို့ကဒီနိုင်ငံမှာတော့ monoclonal antibody လို့ဟာမျိုးပေးတဲ့အပိုင်းလေးတွေရှိပါတယ်နောက်တစ်ခုကတော့ vaccine တချို့လူတွေကိုပေးတဲ့အပိုင်းလေးတွေရှိပါတယ်ဒါကတော့တော်တော်လေးရှာပါသောလူတန်းစားမှာပေါ့နော်အဲနောက်တစ်ခုကတော့ပုံမှန်တွေ့နေကြဖြစ်တဲ့ influenza လို့ခေါ်တဲ့သာမန်တုတ်ကွေးယောဂါပေါ့နော် influenza A နဲ့ B ဆိုနှစ်မျိုးပေါ့နော်အဓိကကတော့ influenza A ကတော့ predominant အဓိကကတော့ကြားပေါ့လေတတိယတစ်ခုကတော့ကျွန်တော် covid ပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့လက်တွေ့မှာဆရာတို့ဒီစစ်ဆေးကုသကြည့်တဲ့အခါကျတော့ဒီပိုးသုံးခုအနေထားကဘယ်လိုထူးခြားတာကိုတွေ့ထားလဲဆရာ
။အချို့ state တွေမှာတော်တော်လေးကို effective ပို့ပြီးတော့ဆေးရုံကျွန်တော်တို့လည်းနည်းနည်းလေး admission တွေပုံများလာတယ်။သူပြင် RSV နဲ့ related ဖြစ်ပြီးတော့ဒုက္ခရောက်တဲ့လူတွေလည်းရှိတယ်။သူပြင်အသက်ကြီးတဲ့လူတွေမှာပေါ့နော်။ပြီးတဲ့အခါကျတော့ influencer တွေနဲ့တင်လာတဲ့လူနာတွေရှိလာတယ်ဆိုတော့ကျွန်တော်တို့ဒီ New York မှာပဲအချိန် peak ဖြစ်လာတယ်ဆိုတော့ November လ Thanksgiving ဖြစ်လာတယ်။အပတ်နောက်ပိုင်းမှာတိတိတသားယူ influencer တိုးတက်လာတယ်။ထို့နည်းတူသောပဲဒုတိယလိုက်လာတာ RSV ဖြစ်ပြီးတော့တတိယလိုက်လာတာ COVID-19 ပေါ့နော်။ဒါကတော်တော်လေးကိုကျွန်တော်တို့မျက်လုံးပြူတဲ့အပိုင်းပြူလာကြတယ်။ဘာလို့ဆိုကျွန်တော်တို့ဆေးရုံတွေမှာကျွန်တော်ဒီနိုင်ငံမှာ influencer တို့ကဆေးရှိတာဟုတ် Tamiflu ဆိုတော့ Tamiflu ကုန်နဲ့နှီးပါတော့ဖြစ်သွားပြီးတော့ကျွန်တော်တို့ဒီဆေးရုံမှာတစ်နေ့တစ်နေ30 positive ဖြစ်လာတဲ့အပိုင်းတွေထွက်လာ influencer
။ Okay ဆရာကြီး။ဒါရီကအခုမှပဲဖြစ်လာလားအရင်တော့ကရောပုံမှန်ဖြစ်လာခဲ့တာ
အရင်တော့ကရောမဖြစ်ဘူးလားအခုမှပြန်ဖြစ်လာတာလားဆိုတော့သူတို့ epidemiologist ဆိုတဲ့ဒီယောဂကူးစက်တုံးနေလာတယ်လို့ပြောရတာတော့သူတို့က2019-2020ပေါ့နော် 2020-2021-2022 အသုံးနှစ်ကိုပြောတာပေါ့ဆိုတော့ရှင်20မှာကျွန်တော်တို့မှာ covid vaccine မရှိဘူးဒီ influenza ကတော့ထုံတန်းစင်တာတိုင်းတွေထိုးကြလည်းမထိုးကြဘူးပေါ့အဲ့ဒီအချိန်မှာ covid စပြီးဖြစ်လာတော့ everybody က covid ဆိုပြီးတော့တွေ့ကြတယ် 2020-2021 လောက်ကြာတဲ့အခါကျတော့ covid vaccine ကလည်း limited resources ပေါ့နော်ရှိတော့ရှိတယ်ဒါပေမဲ့နည်းနည်းလေးအဲ့မှာထူးထူးဆန်းဆန်းမြေ2021စုံစုံလေးမှာ omicron ဆိုတဲ့အပိုင်းက spike အကြီးကြီးတက်ချလာတယ်ဒါပေမဲ့လည်းအသေးပြောက်ကတော့ဒီလောက်ကြီးဒီမရှိပဲနဲ့ဖြစ်လာတယ်ဆိုတော့ဒီအခု2022-23နဲ့ကြာပါတော့အခုကျွန်တော် winter season စဝင်ချင်းချိန်မှာဒီဆေးရုံတွေမှာကျွန်တော်တို့မှာ3ခုပေါ့နော်ကျွန်တော်တို့က4 plus ဆိုသုံးတာပေါ့ဗျာဒါတော့ကျွန်တော်ကြာပါပြီ test လို့တော့4 plus ဆိုပါလဲဆို influenza A B RSV နဲ့ COVID-19 ပေါ့နော်၄မျိုးကိုတစ်ခါတည်းတန်းပြီးတော့စစ်ချလိုက်တဲ့အခါကျတော့ဒါကျွန်တော်တို့ normal winter လို့တော့ကျွန်တော်သုံးထိုက်တာပေါ့နော်ပုံမှန်စောင်းရည်ကိုပြန်ရောက်သွားတယ်ပေါ့ဘာဖြစ်လို့လဲဆိုတော့ influenza ကဆိုတော့တုတ်ကွေးကပထမတစ်ခုဖြစ်လာတယ် RSV ကဒုတိယလိုက်တယ်ပြီးတော့ RSV ကကလေးတွေမှာဖြစ်တဲ့နာစီချောင်းဆိုတာပေါ့နော်ကလေးတွေမှာတော့ဖြစ်များဒါပေမဲ့အသေးပြောက်ကတလောက်ကြီးတော့မရှိဘူးဒါပေမဲ့အခုကလူကြီးတွေမှာလည်းရှိပါတယ်ပေါ့နော်ဆိုတော့ဒါတွေကိုသူတို့ပြဆိုတော့အခုကသူတို့ကတော့ဘာပြောချင်တာလဲဆိုတော့ vaccine ထိုးလိုက်ခြင်းအပြင်ကျွန်တော်တို့ရဲ့ဒီ2022-23 winter ဒီပုံမှန်ဆောင်းရင်းတစ်ခုကိုဖြစ်လာတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပုံမှန်ဆောင်းရင်းဖြစ်လာတာကတစ်ကဘာလုံးအတွက်ဆိုရင်ရော
ဒီ message ကလည်းတစ်ကဘာလုံးအတွက်ပုံမှန်ဖြစ်လာမယ် message တစ်ခုလို့ထင်ပါတယ်ပုံမှန်နိုင်ငံမှာဆို order တုတ်ကွေးပါလေဆိုဒါပေမဲ့လည်းတကယ်မစစ်နိုင်တဲ့အတွက်ကြောင့်တကယ်တုတ်ကွေးလားတခြားသော virus ဖြစ်တဲ့ဥမာ RSV လားမသိဘူးပေါ့လေဒုံနည်းတူစားပဲ covid နဲ့တုတ်ကွေးလေတစ်ခါလေကြတော့ခွေရသိခဲ့ပါတယ်စစ်မှာပဲကျွန်တော်တို့ကသိတာပေါ့လေဆိုတော့ကျွန်တော်ထင်တာကတော့ vaccine နေလဲအခုတော်တော်များများနိုင်ငံတကာမှာထိုးလို့ရနေပါပြီအနည်းဆုံးတော့တချို့လူတွေဆိုရင်တော့နှစ်ခုထိုးကြတယ်သုံးခု၄ခု၅ခုမျိုးများစွာတော့တချို့လူတွေထိုးကြတဲ့လူတွေလည်းရှိနေတယ်ပေါ့
ဟုတ်ကဲ့ဒီနေ့မှဆက်ပြီးကာကွယ်ဆေးက COVID ကိုပဲဆိုလိုတာလားဒီ flu ပေါ့နော်တုတ်ကွေးအတွက်ကာကွယ်ဆေးကိုကောဆိုလိုတာလား
ဟုတ်ကဲ့ ဒီနှစ်မှာတော့ကျွန်တော်တို့ဒီဘက်မှာတော့တုပ်ကွေးအတွက်ထိုးရဟာတော့တော်တော်လေးကိုရလာတယ်အရင်နှစ်တွေကစားလို့ရှိရင်ဘာလို့လဲဆိုတော့လူတွေကကြောက်တယ်ပိုင်းနဲ့ပါလာတာပေါ့နော်အရင်တော့ဆိုရင်ဒီ CDC ကပြောရရဆိုလို့ရှိရင်တနိုင်ငံလုံးမှာတုပ်ကွေးကြောကကာကွယ်ဆေးကိုထိုးနိုင်တဲ့လူဦးရေရဲ့45ရာခိုင်နှုန်းတော့မပြည့်ပေါ့နိလာထိုးတာသူတို့ဆေးလုံးရေပုံရေပေါ့ပြီးခဲ့နှစ်ကဆိုရင်တီးတသာကြီးပဲကျွန်တော်တို့ဂျန်နဝါရီလတော့မကြံဦးနဲ့တူတယ်ဆေးတော်တော်များများကုန်သွားတာတုပ်ကွေးဆေးကမရှိတော့နေပါဘူးကျွန်တော်တို့ကုန်တဲ့အပိုင်းကြီးရောက်သွားတော့ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာနေရတော့တုပ်ကွေးကာကွယ်ဆေးရတော့နည်းနည်းတော့ကိုဗစ်လောက်တော့ popular မဖြစ်တော့ဘူးနောက်တစ်ခုကလည်းဒီမှာတော့တော်တော်များများက health insurance က cover ဖြစ်တဲ့အတွက်ကြောင့်အင်းကြီးပေးပြီးထိုးစရာမလိုတဲ့အပိုင်းနဲ့ပါတာပေါ့နော်ဒါပေမဲ့လည်းမြန်မာနိုင်ငံအနေနဲ့ကျွန်တော်ပြန်ပြောရလို့ရှိရင်တော့ဒီနှစ်တည်းအတွက်ကျွန်တော်တို့ဘာတွေများလုပ်တင်တယ် prepare လုပ်တင်တယ်ဆိုလို့ရှိရင်တော့ covid ကကြောက်စရာရောဂါတစ်ခုတော့ဟုတ်ပါတယ်ဒါပေမဲ့လည်းဒီနေ့ဒီအချိန်မှာကျွန်တော်တို့နားလည်တဲ့လောက်ကတော့69ရာခိုင်နှုန်းသောလူသားလူတွေအကုန်လုံး covid ကို export ဖြစ်ပြီးရောပြီးပြီရောဂါလက္ခဏာပြခြင်းနဲ့ပြမယ်မပြခြင်းမပြဘဲနဲ့ကိုယ်ထဲမှာရှိသွားပြီးပါပြီဆိုတော့ဒီရောဂါဒီလူလူနဲ့အတူတူဆက်လက်ပြီးတော့နေထိုင်သွားမယ်ရောဂါတစ်ခုဖြစ်သွားပြီးပြီလူတွေမှာလည်း immunity ကစပြီးတော့ပေါ်လာတယ်ဒါပေမဲ့ covid ဒီ influenza လောက်မများတော့ဘူး RSV လောက်မများလာတော့ဘူးဒါကလည်း test လုပ်နိုင်တဲ့ပုံမှာ move တယ်ပေါ့လေပေါ့ဒါကိုခြုံပြီးတော့ပြောရလို့ရှိရင်တော့ number 1က covid vaccine ကိုလည်းထိုးတာကတော့ထိုးပါထိုးပြီးတော့ဆိုလို့ရှိရင် immunity လည်းရှိနေပါပြီကို့မှာဖွင့်ရေးရှိလို့vaccine ထိုးလို့ရမယ်တဲ့အခွင့်အရေးလမ်းရှိတယ်ဆိုရင်တော့ influenza ဆိုတဲ့တုပ်ကွေးရောဂါပိုး appropriate ဖြစ်တဲ့ strain ကိုထိုးပါပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ